Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ18ရက်နေ့တင်းနေလာနေညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါ
ကျမဧကနာကျော်ပါရှင်အီရန်နိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ကို IS Islamic စစ်သေးကြွတွေလက်ထဲကနေအစိုးရဘက်ကတိုက်ပေးတဲ့တပ်ဖွဲ့တွေပြန်သိမ်းပိုက်နိုင်လိမ့်မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအာရှဒေသကိုရောက်ရှိနေပြီးတော့ကိုရီးယားကျွန်းဆွယ်လုံခြုံရေးနဲ့ American Korea နိုင်ငံဆက်ဆံရေးကိစ္စရပ်တွေအတွက်တောင်ကိုရီးယားသမ္မတနဲ့ဆွေးနွေးခဲ့ပါတယ်။ဒီလိုမျိုးဒေတာရင်းနိုင်ငံတကာသတင်းတွေနဲ့အတူနိုင်ငံတကာသတင်းတွေမြန်မာသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်မသိင်ကြီး
။ကောင်းပါပြီရှင်။လေစီပြေရိုဟင်ဂျာတို့အရေးမြန်မာပါဝင်ဒေတာရင်းနိုင်ငံတွေဆွေးနွေးနေမှုကနေဖြည့်ရှင်းနိုင်လောက်တဲ့အဖြေထွက်လာနိုင်မှသလားဆိုတာကိုတော့သတင်းတွေပြီးမှကြားကြရဖို့ရှိပါတယ်
။ Understanding these are the concerns.About the international community on the people in the sea and the people
ပြည်ထောင်စုပြန်ချရေးဝန်ကြီးဦးရထွတ်ပြောသွားတာပါပြည်ဆောင်ကိုမကြခင်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့ထိပ်သီး6ပွင့်ဆိုင်တို့မျက်နှာချင်းဆိုင်ထပ်ပြီးတွေ့ဆုံဆွေးနွေးနိုင်မဲ့အလားအလာနဲ့တိုင်းရင်းဒေသတွေမှာဥရောပတမကဥဆောင်မဲ့အကူအညီပေးဖို့စီစဉ်နေတာတွေကိုဒီညနေခင်မှာတင်ပြပေးဖို့ရှိပါတယ်ဒါရင်းမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုရန်နိုင်တို့ကကြီးညာပေးကြပါအောင်ရှင်
အီရန်နိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ရာမန်ဒီကို IS Islamic စစ်သေးကြွတွေလက်ထဲကနေအစိုးရဘက်ကနေတိုက်ပေးတဲ့တပ်ဖွဲ့တွေပြန်ပြီးတော့သိမ်းပိုက်နိုင်မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကတင်းနယ်လာနေမှာပြောသွားပါတယ်။အီရန်အစိုးရဘက်ကလုံနိုင်တဲ့အခွင့်အရေးတွေရှိပါတယ်။အခြေအနေတွေဟာလာမယ့်ရက်ပိုင်းတွေအတွင်းမှာပြန်ပြီးတော့ပြောင်းသွားစေရလိမ့်မယ်လို့သူယုံကြည်ကြောင်းစစ်သေးကြွတွေကရာမန်ဒီမြို့ကိုသိမ်းထားပြီလို့ပြောပြီးနောက်တနေ့မှာပဲ Mr. Kerry ပြောသွားတာဖြစ်ပါတယ်။ဘက်ဒဲမြို့တော်နဲ့125ကီလိုမီတာကွာဝေးတဲ့ရာမာဒီမြို့မှာ3ရက်ရှိလာပြီဖြစ်တဲ့တိုက်ပွဲအတွင်းမှာလူပေါင်း900သေဆုံးခဲ့ရပြီလို့ဒေသနာရအရာရှိတွေကပြောပါတယ်။အီရတ်ဝန်ကြီးချုပ်ဟိုင်ဒါယ်အယ်အဘာဒီကတော့ပြည်သူ့စစ်တပ်ဖွဲ့တွေရာမာဒီမြို့ကိုစုဝေးချစ်တက်ကြဖို့တိုက်တွန်းထားပါတယ်။အရင်သတင်းဘက်ကစပြီးတော့အမေရိကန်ကနေစဉ်လေကြောင်းတိုက်ခိုက်မှုတွေပြင်းထန်ထားလှုပ်ဆောင်နေတဲ့အဲ့ဒီဒေသကိုပြည်သူ့စစ်တွေတင်းလာနေမှာထပ်ပြီးတော့ရောက်ရှိလာနေတယ်လို့သိရပါတယ်။အမေရိကန်ကာဝေးရေးဝန်ကြီးဌာနကတော့ရာမာဒီကို IS ကတိမ့်လိုက်တယ်လို့ပြောတာကိုအတိမပြုသလိုအခြေအနေကအသေးစားပြောလို့မရသေးဘဲနဲ့နှစ်ဖက်ရှင်ပြိုင်တိုက်ခိုက်နေရဆဲပဲလို့ဆိုပါတယ်။ဒါမဲ့လည်းအမ်ဘာပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောရေးဆိုခွင့်ရှိသူအဖွဲ့ဝင်တခြားသူတွေကတော့အစိုးရစစ်သားတွေမျိုးကနေပြီးတော့ထွက်ပြေးကုန်ကြတယ်လို့ပြောနေပါတယ်ရှင်
။ယမန်နိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးဖို့9ရက်ကြာတိုက်ခိုက်မှုရထားခြင်းကြော်လွန်သွားပြီးနောက်စော်ဒီဦးဆောင်တဲ့ပူပေါင်းတပ်တွေဟာရှီယာသဘုံတွေအပေါ်လီတောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေပါပြီ။တနင်္ဂနွေနေ့နောက်ပိုင်းကအပြစ်ခတ်ရဲဆိုင်းထားမှုတတ်မှတ်တာကုံဆုံးသွားပြီးတဲ့နောက်ယမန်နိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အေဂျင်မာရှိတဲ့သဘုံတွေရဲ့စခန်းတွေကိုညမောင်းတပ်တွေလေကြောင်းကတိုက်ခိုက်ခဲ့တာပါ။စာနာမျိုးကိုသိမ်းပိုက်ထားတဲ့အီရန်အထောက်ပံ့ပေးနေတဲ့ဟူသီသဘုံတွေအပေါ်ညမောင်းတပ်တွေကမတ်လကုံပိုင်းတွေကစတင်ပုံကျဲတိုက်ခိုက်နေတာပါ။တနင်္ဂနွေနေ့စောပိုင်းတုန်းကတော့ယမန်နိုင်ငံရဲ့ခေါင်းဆောင်တွေဟာဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာတွေ့ဆုံပြီးလက်ရှိဖြစ်နေတဲ့ပြည်ပကပြည်ငြိမ်းရေးအတွက်ညှိနှိုင်းထားတဲ့သဘောတူညီမှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဦးတည်တဘုံတွေဘက်ကတော့ကိုယ်စားလှယ်တဦးတယောက်မှတယောက်ချင်းမရှိပါဘူး။နိုင်ငံတကာကအတိအမှတ်ပြုတဲ့ယမန်သမ္မတအဗ်ဒရာဘူမန်ဆူအာဟာဒီတာဝန်ပြန်ယူနိုင်ရေးဆိုတဲ့3ရက်ကြာဆွေးနွေးပွဲရဲ့ရည်ရွယ်ချက်ကိုဟူတီတဘုံတွေဘက်ကလက်မခံဘဲပယ်ချခဲ့ပါတယ်ခင်ဗျာ။
တောင်ဆူရနိုင်ငံရဲ့မြောက်ပိုင်းပြည်နယ်နှစ်ခုမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေနဲ့အစိုးရနဲ့သဘုံတွေအကြားမနစ်ကလက်မှတ်ရေးထိုးထားခဲ့တဲ့အပြစ်ခတ်ရဲစဲရေးသဘောတူညီမှုကိုအကြိမ်ကြိမ်ဖောက်ဖျက်ခဲ့တဲ့အပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကရှုတ်ချသွားပါတယ်။ Unity ပြည်နယ်မှာအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေကြေကြေပြင်းပြင်းဖြစ်ပေါ်နေပြီးတော့လူပေါင်းတသိန်းဟာအိုးအိမ်ဆုံးခွာထွက်ပြေးကြရတယ်။အဲ့ဒီဒေသကအရက်သားတွေဟာအကူအညီဖြန့်ဖြူးမှုတွေရပ်ထားရတယ်လို့တနင်္ဂနွေညပိုင်းမှာထုတ်ပြန်သွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်မှာပြောထားပါတယ်။သဘုံတွေအထက်ပိုင်းနိုင်မြပြည်နယ်ကမလက္ကာမြို့ကိုဝင်တိုက်ခဲ့တာကိုလည်း UNSC ကအပြစ်တင်ပါတယ်။တောင်ဆူရနိုင်ငံမှာသမ္မတဆယ်ဗာကီယာနဲ့အစိုးရနဲ့ဒုသမ္မတဟောင်းရီယက်မက်ချာရဲ့ကျောင်းနောက်ခံပေးထားတဲ့သဘုံတွေကြားမှာပဋိပက္ခကိုအရှေ့အာဖရိကနိုင်ငံတွေအဖွဲ့ကအကြောင်းဝင်ဆက်ဆက်ပေးဖို့စူးစမ်းနေပါပါတယ်။အခုသူတို့ကမလက္ကာမြို့ကသဘုံတွေရဲ့တိုက်ခိုက်မှုကြောင့်အထူးစိတ်ပျက်မိကြောင်းပြောပါတယ်။ဒီဖွံ့ဖြိုးရေးဆိုင်ရာအစိုးရများ အာဏာပိုင်အဖွဲ့ကနှစ်ဖက်စလုံးအနေနဲ့သဘောတူထားတာတွေကိုလိုက်နာဖို့ပဋိပက္ခအဆုံးသတ်ရင်းငြင်းတဲ့နည်းနဲ့ဖြေရှင်းကြဖို့နှစ်ဖက်လုံးကိုတိုက်တွန်းထားပါတယ်ရှင်
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့ယူကရိန်းတပ်တွေတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တာမှာ၃ယောက်သေဆုံးပြီး၁၈ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။၂ယောက်ကတော့သဘုံတွေရဲ့အမာခံဒိုနက်စ်မြို့အရှေ့မြောက်ဘက်စစ်လို့ဒတ်စ်မြို့နာမှာမော်တာကြီးစံထိမှန်ခဲ့တာကြောင့်ဖြစ်တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရပုဂ္ဂိုလ်အန်ဒရီလီရှန်ကိုကပြောပါတယ်ဒီတိုက်ပွဲတွင်ရုရှားစစ်ဖက်အရာရှိ၂ယောက်ကိုယူကရိန်းဘက်ကဖမ်းဆီးရရှိခဲ့ပြီးကီယက်မြို့ကိုပို့လိုက်ပြီလို့ပြောပါတယ်အဲ့ဒီရုရှားစစ်သား၂ယောက်ဟာဒဏ်ရာရထားပြီးသူတို့ကိုလူဝန်ကျေတာကရှက်စတီယာမြို့နာမှာတနင်္ဂနွေနေ့ကဖမ်းဆီးခဲ့တာဖြစ်တယ်လို့ယူကရိန်းတောင်ရှိသူတွေဘက်ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဥရောပနဲ့ဥရောပအာရှရေးရာဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဗစ်တိုးရီယာနူလန်ဟာအပြစ်ခတ်ရစရေးကိုအကောင်အထည်ဖော်ဖို့ထပ်မံချိုးပန်းတဲ့အနေနဲ့ရုရှားတောင်ဝင်ရှိသူတွေနဲ့မော်စကိုမြို့မှာတွေ့ဆုံခဲ့ပါတယ်။ဒါပြင်သူမရဲ့နေ့ရက်ကြာခီးစဉ်အတွင်းဆိုးရမဟုတ်တဲ့ရုရှားအဖွဲ့စည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ယူကရိန်းရှေ့ကျမ်းမှာဖြစ်နေတဲ့တိုက်ပွဲတွေအချိန်ရော့ကျလာနေတယ်လို့ယူကရိန်းတောင်ဝင်ရှိသူတွေနဲ့ကီယက်မြို့မှာစောပိုင်းကတွေ့ဆုံခဲ့ပြီးတဲ့နောက်မစ်နူလန်ကပြောပါတယ်ခင်ဗျာ
။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကိုရီးယားကျွမ်းကျွယ်လုံခြုံရေးနဲ့အမေရိကန်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာတောင်ကိုရီးယားသမ္မတပက်ကင်ဟေနိုင်ငံသားရေးဝန်ကြီးယွန်ပြောင်ဆယ်ရိုနဲ့အတူဆိုးလ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်အနေနဲ့နှစ်ဖက်ဆွေးနွေးပွဲကျင်းပရေးအစပျိုးလှုပ်ဆောင်နိုင်အောင်လို့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့ဘာမှလုပ်ပုံမရဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပူရဲသတင်းစာရှင်းလင်းပွဲမှာပြောသွားပြီးတော့မြောက်ကိုရီးယားပေါ် PR တိုးပင်းမှရမယ်လို့ဆိုပါတယ်။
And the United States continues to offer Pyongyang an improved bilateral relationship.
North Korea နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွံ့လွတ်ဖို့အတွက်လိုင်းနာဆောင်ရွက်ရမယ်တတ်မှတ်ချက်တွေ၊ဂရိကဝတ်တွေနဲ့အညီလှုပ်ဆောင်ဖို့စစ်မှန်တဲ့ဆန္ဒရှိတဲ့နိုင်ငံတကာအတိုင်းအဝန်းကစိုးရိမ်ပူပန်နေတဲ့အရေးကြီးကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းဖို့ဆန္ဒရှိတယ်ဆိုတာကိုပြသနိုင်မယ်ဆိုရင်အမေရိကန်နဲ့ပို့ပြီးတော့ကောင်းမွန်တဲ့နိုင်ငံဆက်ဆံရေးထားရှိနိုင်အောင်ဆက်ပြီးတော့လှုပ်သွားပေးမှာပါ။ဒါမဲ့လည်းမကြသေးခင်ကပဲသူတို့လှုပ်သွားတဲ့ရန်လိုတဲ့လှုပ်ရက်တွေနဲ့အတူအခုချိန်ထိတော့မြောက်ကိုရီးယားအစိုးရကဒီလိုမျိုးပြသနိုင်တဲ့အနေအထားအနည်းချင်းတော့မရှိတဲ့အပြင်နျူကလ িয়ার လက်နက်တွေနဲ့ပယ်ရင်းတဲ့ဒုံးကျည်ကိုဆက်ပြီးတော့ဆန်းသက်လှုပ်ဆောင်နေပါတယ်လို့ဝန်ကြီးကယ်ရီကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။ဒုံးကျည်နဲ့နျူကလ িয়ার ဆန်းသက်မှုတွေကြောင့်လည်းကုလသမဂ္ဂကမြောက်ကိုရီးယားကိုအကြီးအကျယ်ဖိအားပေးနေရပါ။မစ္စတာကယ်ရီကလည်းမြောက်ကိုရီးယားအနေနဲ့အခုလိုမျိုးလူ့အခွင့်အရေးတွေကိုဆက်ပြီးတော့ချိုးဖောက်နေမယ်ဆိုရင်အပြည်ပြည်ဆိုင်ရာပြစ်မှုဆိုင်ရာခုံရုံးကိုတိုင်ကြားခံရနိုင်တယ်လို့ပြောပါတယ်ရှင်။
မော်စိုးရထိပ်ပိုင်းတာဝန်ရှိသူတွေဟာအင်းနီးချင်းနိုင်ငံလေးပါဝင်နိုင်ငံပေါင်း40ကျော်ကတန်တမာနေနဲ့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံပြီးတော့ဒေသထဲမှာတိုးလာနေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်ကိုရှင်းပြခဲ့ပါတယ်။မြန်မာညီညွတ်ရေးစင်တာမှာပြုလုပ်တဲ့ဒီဆွေးနွေးပွဲမှာမလေးရှား၊အင်ဒိုနီးရှား၊ထိုင်း၊အိန္ဒိယ၊တရုတ်နဲ့စင်ကာပူနိုင်ငံတွေကတန်တမာနေအပြင်ကုလသမဂ္ဂနဲ့တခြားကိုယ်စားလှယ်82ဦးလည်းတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလို့ယူဆရတဲ့လေးစည်းပြေဒုက္ခသည်2000လောက်အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုရောက်ပြီးတဲ့နောက်ဒေသတွေမှာဒီပြဿနာဖြေရှင်းဖို့အတွက်တောင်းဆိုလာနေကြတာဖြစ်ပါတယ်။မြန်မာသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကတော့နိုင်ငံတကာအတိုင်းအဝန်ရဲ့စိုးရိမ်မှုကိုနားလည်ကြောင်းဒါပေမဲ့တချို့ဒုက္ခသည်တွေကမြန်မာနိုင်ငံကလို့ပြောပြီးတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကလို့ပြောကြောင်းဒါကြောင့်ဒီဒုက္ခသည်တွေမြန်မာနိုင်ငံကအမှန်တကယ်ဟုတ်မဟုတ်ဆိုတာကိုစစ်ဆေးဖို့လိုပြီးမြန်မာနိုင်ငံကဖြစ်တယ်ဆိုတာကိုအထောက်အထားပြနိုင်ရင်တော့မြန်မာအစိုးရအနေနဲ့ဒီလူတွေကိုပြန်ခေါ်သွားဖို့အသင့်ရှိတယ်လို့ပြောလိုက်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ပြစ်တင်နေတာတွေကိုအစိုးရဘက်ကလက်မခံဘဲအခုလနောက်ပိုင်းကြာရင်ထိုင်းနိုင်ငံမှာကျင်းပမဲ့ဒေသရင်းဆွေးနွေးပွဲကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာကလည်းမသေးသေးပဲဖြစ်နေပါတယ်။တစ်ဆက်တည်းမှာပဲမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးတွေဟာလာမယ့်ပုံထူးနေ့ကြာရင်ကွာလာလမ်ပူမြို့မှာတွေ့ဆုံပြီးတော့လူမောင်ခိုကူးမှုပြဿနာကိုတိုက်ဖြတ်ဖို့နည်းလမ်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မလေးရှားကဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်အခုချိန်ကြီးတော့ပင်လယ်ထဲမှာမျောနေတဲ့ရွန်ဂျာရီနဲ့ပတ်သက်ပြီးအရှိတောင်အာရှနိုင်ငံတွေကြားဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့အရေးလက္ခဏာတွေတော့မတွေ့ရသေးပဲဖြစ်နေပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာဆန်စပါးရောင်းဝယ်ရေးအစီအစဉ်တွေဒေါ်လာတန်ထောင်ပေါင်းများစွာကိုကင်တွယ်ဖို့မှားယွင်းမှုနဲ့ပတ်သက်လို့ဝင်ကြီးချုပ်ဟောင်းရင်လတ်ရှင်နာဝက်ကိုမေလ19ရက်နေ့အင်္ဂါနေ့မှာစပြီးတော့တရားစီရင်မှာဖြစ်ပါတယ်။တကယ်လို့အပြစ်ရှိကြောင်တရားရုံးကဆုံးဖြတ်ရင်ထောင်နဲ့ဆယ်နှစ်ချခံရနိုင်တဲ့ရာဇဝတ်ကြောင်းဆိုင်ရာတရားစွဲဆိုမှုကိုစီရင်ပေးဖို့အတွက်ထိုင်းတရားရုံးချုပ်ကမက်လာမှာလက်ခံလိုက်တာဖြစ်ပါတယ်ရှင်။
တန်ရောက်တဲ့နေ့ကိုမဲ့အေးတနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုကတော့ထိတ်တန်းရောက်မြန်မာဆန်ရသတင်းဆောင်မတွေကိုပြောပြပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကလာတဲ့ဆိုတဲ့ရိုဟင်ဂျာတွေပါတဲ့လှေတွေပင်လယ်ပြင်နဲ့မျောနေတာနဲ့ပတ်သက်ပြီးနိုင်ငံတကာကဝိုင်းဝန်းအပြစ်တင်နေချိန်မှာထိုင်းနိုင်ငံကဒီဒုက္ခသည်တွေကိုပင်လယ်ပြင်နဲ့ပြန်ပြီးတွန်းပို့နေတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုညှင်းပယ်လိုက်ပါတယ်။မြန်မာဆိုရဘက်ကလည်းဒီဒုက္ခသည်တွေတဲကမြန်မာနိုင်ငံကဆိုတာသိချာရင်ပြန်လဲခေါ်ယူဖို့အသင့်ရှိတယ်လို့ပြောကြလိုက်ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံကလူကုန်ကူးစခန်းတွေနဲ့လူကုန်ကူးသူတွေကိုပြင်းပြင်းထန်ထန်တိုက်ဖျက်လာခဲ့ပြီးတဲ့နောက်ပိုင်းရာနဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေပါတဲ့လှေတွေကိုထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကပင်လယ်ပြင်တွေထဲမှာတွေ့နေကြရတာပါ။သူတို့ကိုဒီနိုင်ငံအစိုးရတွေကလက်မခံကြတဲ့အတွက်အစာရေစာပြတ်လပြီးဒုက္ခရောက်နေကြတာမို့သူတို့ကိုကူညီဖို့ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေကပန်ကြားရင်းဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာမေလ29ရက်နေ့ကျရင်အိန္ဒိယသမုဒ္ဒရာထဲကရွှေပြောင်းအခြေချသူတွေနဲ့ပတ်သက်ပြီးအဖြေရှာဖို့ကြိုးစားတဲ့အထူးအစည်းအဝေးတစ်ခုကိုကျင်းပဖို့ရှိပြီးဒီအစည်းအဝေးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီပါတက်ရောက်ဖို့ရှိတယ်လို့တောက်ချာနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ဒီလှေစည်းပြေးဒုက္ခသည်တွေထဲမှာမြန်မာနိုင်ငံကလာသူတွေရှိနေတယ်ဆိုရက်ပြောကြားချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုရှင်းပါတယ်
Understanding these are the concerns about the international community on the people in the sea and the people some people arriving to the some of the ASEAN member countries
ပင်လယ်ပြင်ကိုဖြတ်တန်းပြီးအာဆီယံဖွဲ့ဝင်နိုင်ငံတချို့ကိုရောက်လာကြတဲ့လူတချို့နဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်ပူပန်နေတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဒီထက်ကတချို့သူတွေကသူတို့ကမြန်မာနိုင်ငံကလာတယ်လို့ပြောကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတယ်လို့ပြောကြပါတယ်ကျွန်တော်တို့ရဲ့ရည်ရည်ချက်ကအင်တာနက်မှာရှင်းပါတယ်အရင်ဆုံးကတော့ဒီလူတွေကဘသူတွေလဲဆိုတာကိုခွဲခြားစစ်ဆေးပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်သူတို့တွေကမြန်မာနိုင်ငံကလာတဲ့လူတွေဖြစ်တဲ့လုံလောက်တဲ့ထောက်ထားတွေလည်းပြသနိုင်တယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့ကုတန်းပြည်ကလူတွေကိုပြန်ခေါ်ဖို့အသင့်ရှိပါတယ်အမျိုးတွေကိုလည်းကျွန်တော်တို့အင်ဒိုနီးရှားနဲ့မလေးရှားမှာလုတ်ခဲ့ပူပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေပေါင်းတဲ့လှေတချို့ပြီးခဲ့တဲ့သတင်းပတ်တွေကအင်ဒိုနီးရှားထိုင်းနဲ့မလေးရှားနိုင်ငံတွေကိုရောက်လာခဲ့ကြသလိုပင်လယ်ပြင်ထဲမှာရာနဲ့ချီတဲ့သူတွေရှိနေသေးပေမဲ့ဒီစနေတနင်္လာနေ့တွေမှာလှေတစည်းမှကန်းကိုကတ်လာတာမျိုးမရှိတဲ့အတွက်စိတ်ပူကြောင်း IOM နိုင်ငံတကာရွှေ့ပြောင်းသူများအရေးဆောင်ရွက်နေတဲ့အဖွဲ့က Jeffrey Labovitch ကပြောပါတယ
် This was a sad 2 days over this
ဒီတွင်မကုန်နေ့ရက်ဟာစိတ်မကောင်းစရာပါကုန်းဘော်ကိုနောက်ထပ်ထပ်ပြီးရောက်လာတယ်ဆိုတဲ့သတင်းမရပါဘူးအရင်ဘက်တွေတုန်းကအချင်းနဲ့ဒီထိုင်းကိုရောက်လာတဲ့လူတွေကိုကျွန်တော်တို့ကအကူအညီတွေပေးနိုင်ခဲ့ပါတယ်သူတို့အခြေအနေကကျွန်တော်တို့ထင်ထားသလိုပဲသိတ်ကိုစိုးနေတာပါသူတို့တွေကန်းကိုမကတ်နိုင်ခင်အစာရည်စာရဖို့အသက်မသေးဖို့လုံမန်းခဲ့ရသလိုတချို့ဆိုကန်းတက်တုံးရေနစ်တာမို့သူတို့အသက်အန္တရာယ်အတွက်စိုးရိမ်ခဲ့ရတဲ့အတိုင်းပဲတေဆုံးတာတွေကရှိနေပါတယ်အဟာရပြတ်နေကြတဲ့သူတွေကိုကျွန်တော်တို့တွေ့နေရတာမို့နေတိုင်းအတွက်စိတ်ပူနေရတာပ
ါဒီဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကအဆင့်သင့်ရှိနေတယ်လို့ဒီလူတွေကိုရေထဲကနေကယ်ဆယ်ဖို့အတွက်ပထမဆုံးလုပ်ရမယ်လို့ဘန်ကောက် UNHCR ရုံးတာဝန်ခံ Vivian Tan ကပြောပါတယ
် It's a really bad sign that there have been no movements in the last no development
ဒီတရမကောမှာဘာမှအတိုးတက်မှုမရှိတာဟာတကယ်ကိုဆိုးရွားတဲ့လက္ခဏာပါလူတွေပို့ပြီးတော့တွေ့ရမယ်လူတွေကိုပို့ပြီးတော့ကယ်နိုင်မယ်ကန်းကိုပို့ပြီးတော့ကတ်လာမယ်လို့ကျမတို့ကမျှော်လင့်ထားတာလေဒါပဲလေဘာမှဖြစ်မလာဘူးနိုင်ငံတွေအနေနဲ့သူတို့ရဲ့နေရက်တွေကိုဖွင့်ထားပေးပြီးတော့ဒီလူတွေလိုအပ်နေတဲ့အကူအညီတွေရအောင်လုပ်ပေးဖို့ကျမတို့ကမျှော်လင့်ထားတာသူတို့ကိုမှတ်ပုံတင်ဖို့နဲ့သူတို့လိုတာတွေလုပ်ပေးဖို့ဒီအစိုးရတွေအတွက်ပြဿနာဖြေရှာနိုင်အောင်လို့အကူအညီပေးဖို့ UNHCR ရှိနေပါတယ်ဒါပဲလေပထမဆုံးတော့ဒီလူတွေကိုကယ်ဆယ်ဖို့လူတိုင်းလှုပ်ရှားဖို့လိုပါတယ်
ဒီဒုက္ခသည်တွေပါလာတဲ့လှေတွေကိုထိုင်းနိုင်ငံကအစာရေစာပေးပြီးပင်လယ်ပြင်ထဲကိုပြန်ပြီးတွန်းလွှတ်နေတယ်ဆိုတဲ့ပြောကြားချက်တွေအတွက်ထိုင်းဒုဝန်ကြီးချုပ်ပရဝတ်ဝန်စုဝန်ကညင်းဆိုပါတယ်
ထိုင်းထိုင်းမိဖက်ဒန်ထိုင်းทั้งหมดนะครับ
ထိုင်းနိုင်ငံကဘယ်သူ့ကိုမှပြန်တွန်းလွှတ်နေတာမဟုတ်ပါဘူး
သူတို့သဘောနဲ့သူတို့ပြန်ကြတာပါပြန်တွန်းလွတ်တယ်ဆိုတဲ့ကိစ္စမမေးပါနဲ့ကျွန်တော်တို့ကဘယ်သူ့ကိုမှပြန်တွန်းမလွတ်ပါဘူးဒီနေရာမှာလူသားတွေရဲ့ရပိုင်권ကအဓိကပါဒါကိုအရေးတကြီးလုပ်ဖို့အရေးကြီးပါတယ
်ထိုင်းနိုင်ငံတောင်ပိုင်းစစ်တုံးခရိုင်ကမ်းလွန်ဒေသမှာရိုဟင်ဂျာတွေလို့ယူဆရတဲ့ဒုက္ခသည်450ပါတယ်လေတစင်းကိုတွေ့ရတဲ့နောက်ပိုင်းဖူကက်မှာထိုင်းအာဏာပိုင်တွေအစီဝေးအပြီးထိုင်းဒုဝန်ကြီးချုပ်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒီဒုက္ခသည်တွေဟာထိုင်းနိုင်ငံကိုလာခြင်းလာနိုင်တယ်လို့ပြောဆိုခဲ့ပြီးဒီလိုဝင်ရောက်မယ်ဆိုရင်တော့တရားမဝင်ဝင်ရောက်မှုနဲ့ထိုင်းဥပဒေအရဖမ်းဆီးအရေးယူရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
တော်တော်ရှင်များရှင်မြန်မာနိုင်ငံကစိုးရိမ်မကင်းစရာအခြေအနေတွေကြောင့်အရေးပေါ်အစဉ်ဆက်လက်ဆက်ဆံသွားဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်ထားပါတယ်ဒီလိုမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအပေါ်အားမလိုအားမရသဘောထားတွေထွက်ပေါ်လာနေချိန်ဒီနှစ်နောက်ပိုင်းကျင်းပမယ့်ရွေးကောက်ပွဲမှာလည်းလွတ်လပ်ပြီးတရားမျှတမှုတွေမရှိခဲ့ရင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးတွေမှာဘလောက်အထိရိုက်ခတ်လာနိုင်မှာလဲဆိုတာကိုအင်္ဂါနေ့ဒရက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်။
မနေ့ပြန်အင်္ဂါနေ့ည9:00နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချာမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ထိတ်တန့်ရောက်မြန်မာဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံရေးလောကကထိတ်တန့်ခေါင်းဆောင်တွေရဲ့6ပွင့်ဆိုင်ဆွေးနွေးပွဲတွေမကြာခင်ပြန်လည်ကျင်းပနိုင်ဖို့မျှော်လင့်ရတဲ့အကြောင်းဆွေးနွေးပွဲမှာအဓိကပါဝင်သူတိုင်းရင်းသားကိုယ်စားလှယ်တဦးကပြောပါရစေ။ဆွေးနွေးပွဲတွေပြုလုပ်ဖို့တိုက်တွန်းထားတဲ့လွှတ်တော်ဒီသတင်းပတ်ကုံတဲ့အခါခိတရန်နာထားတဲ့ကာလအတွင်းကျင်းပဖြစ်နိုင်အောင်ကြိုးစားနေတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအေးမောင်ခပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကတင်ပြပေးပါမယ်ရှင်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး2015ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ကာလကိစ္စတွေအပါအဝင်မြန်မာနိုင်ငံရဲ့ပြည်ထနာတွေကိုအဓိကထားဆွေးနွေးကြတဲ့ခေါင်းဆောင်6ဦးရဲ့ဧပြီလမှာပထမဦးဆုံးကြိမ်တွေ့ဆုံကြိမ်အတွင်းမှာထပ်မံဆွေးနွေးဖို့သဘောတူထားတဲ့အတိုင်းမကြာခင်နောက်တစ်ကြိမ်တွေ့ဖို့စီစဉ်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ17ရက်နေ့တနင်္လာနေ့ကပြန်လည်စတင်ခဲ့တဲ့လွှတ်တော်တွင်ဆွေးနွေးမှုတွေမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးကြဖို့ရှိပေမဲ့2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်အစိုးရတက်မတော်တိုင်းရင်းသားကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့6ပွင့်ဆိုင်ဆွေးနွေးမှုကရလဒ်တွေအပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေဘက်ကစောင့်ဆိုင်းနေခဲ့ကြတာဖြစ်ပါတယ်။မေလ22ရက်နေ့မှာပြန်လည်ရန်နာပွဲရှိတဲ့လွှတ်တော်နားရက်တွေအတွင်း6ပွင့်ဆိုင်ဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်း6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့ကခိတပါလီမန်နားရက်ကာလလေးမှာ6ပွင့်ဆိုင်များဖြစ်လာလို့လို့လည်းကျွန်တော်တို့ကတော့ညှိနှိုင်းပါတယ်ချက်ပွင့်ဆိုင်မဖြစ်တဲ့ပါလီမန်ပြည်စည်းပုံပြင်ဆင်ရေးဆိုတဲ့အင်မတန်ခက်ခဲတဲ့နေပြည်မှာကပ်ပွဲမတိုင်ခင်ကာလမတည်ငြိမ်မှုဖြစ်မှာကိုစိုးရိမ်မှုအင်မတန်ကြီးမားတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်အဲဒါကြောင့်ကျေးကပ်ပွဲမတိုင်ခင်ကာလလေးမှာမြန်မာနိုင်ငံရဲ့နိုင်ငံရေးခင်ကျင်းတဲ့တွေ့သဟဇတာဖြစ်ရေးအပေါ်ဝင်နိုင်ငံရေးတည်ငြိမ်မှုရှိအောင်ကျွန်တော်တို့ဒါမျိုးပါလီမန်ကြီးအချင်းဒီလား6ရက်နေ့မှာပြန်ဖွင့်လိုက်တဲ့ကိုရှိတဲ့ပါလီမန်အတွင်းမှာမှတ်တယ်ပြည်စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုဆင်ွေညှိနှိုင်းနိုင်အောင်ဒီကြားထဲမှာ6ပွင့်ဆိုင်ကုစုံရေးဤလိုအပ်မှုနဲ့စိတ်စိတ်လေးနဲ့အချိန်များများပြည်ပြီးကမှရလဒ်တစ်ခုထွက်နိုင်အောင်ဆောင်ရွက်နိုင်မယ်ဆိုတဲ့ပြင်းထန်ချက်လေးနဲ့ကျွန်တော်စောင့်နေတယ်ဆိုတဲ့သဘောကိုပြင်ပြနေပါ
တယ်ဒီ6ပွင့်ဆိုင်ဆွေးနွေးမှုကနေရရှိလာမယ့်2008အခြေခံဥပဒေပြင်ဆင်ရေးရလဒ်တွေကိုလည်းလာမယ့်73ချိန်မြောက်ဆွေးနွေးပွဲတွေမှာမှဖွဲ့စည်းပုံပြင်ဆင်ရေးအပြီးသတ်ဆွေးနွေးနိုင်ခြင်းရှိတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်73ချိန်မြောက်ပါလီမန်စခြင်းဒီဥပဒေလမ်းကြောင်းအခြေခံဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုကိုဆွေးနွေးနိုင်အောင်ဆိုတဲ့ဥတီချက်မှလွှဲ၍တခြားကိစ္စမရှိနိုင်ပါဘူးအဲဒီဥတီချက်ကအဓိကဖြစ်ပုံများပါတယ်အဲ့ဒါကြောင့်2015ခုရဲ့ဇူလိုင်လ6ရက်နေ့မှာပြန်ကျင်းပနိုင်ဖို့ရှိတဲ့73ကြိမ်မြောက်ပုံမှန်ဆီဝေးပုံမှန်ပါလီမန်ဆီဝေးမတိုင်ခင်ကျွန်တော်တို့ဒီ20မိနစ်မေကစပြီးလို့ရှိလို့ရှိရင်တလ9နီးမှလောက်ရှိပါတယ်။အဲ့ဒီကာလမှာ6ပွင့်ဆိုင်ကွစ်ဆုံမှုဤခုနကျွန်တော်ပြောတဲ့အတိုင်းပါပဲ။ရလကောင်ကပ်ဖို့အတွက်အ ချင်းကိုစစ်စစ်လေးနဲ့ကြီးကြီးရောက်ရောက်ဆွေးနွေးနိုင်မယ်ဆိုမှတ်တာလေလမ်းနဲ့စစ်သုံးချင်းမြောက်ပုံမှန်အစည်းအဝေးမှာကျွန်တော်တို့ကပြည်စည်းမှုပြင်ဆင်ရေးဆိုတဲ့လမ်းကြောင်းကိုရှောက်လန်းနိုင်မှာဖြစ်လို့အမတန်ရေးကြည့်ပါတယ်
။အနာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကလည်း2008အခြေခံဥပဒေပြင်ဆင်ရေးမှာအဓိကကျတဲ့436ပုံမှန်ကိုကျော်လွန်နိုင်တဲ့ပြင်ဆင်ရေးအတွက်တော့လွှတ်တော်တွင်အလားအလာမမြင်ဘူးလို့ဆိုပေမဲ့2015ရွေးကောက်ပွဲမတိုင်ခင်မှာတော့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တက်မတော်နဲ့အစိုးရတို့ဘက်ကအတိုင်းအတာတစ်ခုထိပြင်ဆင်မှုတွေလှုံ့ဆော်နိုင်ခြေရှိပါတယ်လို့သုံးသပ်ပါတယ်။
ဒီ36ကလွတ်တဲ့ဟာတွေတော့2015ရွေးကောက်ပွဲမတိုင်ခင်မှာအများဆုံးပြီးလာလိမ့်မယ်လို့ကျွန်တော်လုံးဝယုံကြည်တယ်။ဘာကြောင့်ဆိုတော့ငါတို့စီကားဥတွေကိုပြင်ပေးတယ်လေဆိုတဲ့နာမည်လဲလိုသေးတာဟုတ်ဗျ။အဲ့ဒါကြောင့်436နဲ့လွတ်တဲ့436ကနည်းနည်းခက်တယ်။ဟိုအများကြီးလေ process ကတစ်နှစ်လောက်ယူရမယ်။ဘာကြောင့်436ကလွတ်တဲ့ဟာတွေတော့နည်းနည်းခက်တဲ့အဲအစိုးရအမလွတ်တော်တတ်မတော်ကအကုန်လုံးကဝိုင်းဝန်းပြီးတော့အဲလုံးလိမ့်မလို့ကျွန်တော်ထင်တယ်ဒါမှငါတို့လည်းစီအရိုးကိုပြင်ပေးတာပဲလေဆိုတော့စကားလုံးတစ်ခုတော့ရသွားတာပေါ့ဗျာဟုတ်ဘူးလား
ပြီးခဲ့တဲ့2015ခုနှစ်ဧပြီလ10ရက်နေ့တုန်းကနိုင်ငံတော်သမ္မတဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်တို့ပါဝင်ခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲကိုနေပြည်တော်သမ္မတအိမ်တော်ဝင်းအတွင်မှာကျင်းပခဲ့တာဖြစ်ပါတယ်နောက်တစ်ကြိမ်ဆွေးနွေးပွဲဒီအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးအပါအဝင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်မှုနဲ့ရွေးကောက်ပွဲလွန်ကာလတည်ငြိမ်အေးချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့သဘောတူညီခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးက6ပွင့်ဆိုင်ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြပေးခဲ့တာပါရှင်အခုကတော့တိုင်းရင်းဒေသတွေမှာ EU ဥရောပသမဂ္ဂဘက်ကဘာတွေများအကူအညီပေးမလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဥရောပသမဂ္ဂ EU ရဲ့အကူအညီနဲ့မကြာခင်မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာအခြေစိုက်ဆောင်ရွက်ဖို့စီစဉ်နေကြပါတယ်။တစ်ချိန်တည်းမှာပဲလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေစေဒေသတွေမှာကလေးစစ်သားအသုံးပြုမှုကိစ္စ၊အာဓမ္မလှုပ်အားပေးခိုင်းစေမှုကိစ္စစတာတွေအပါအဝင်တိုင်းရင်းသားဒေသတွေကလူ့အခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုဟန်တားဖို့ရည်ရွယ်ထားတဲ့လုပ်ငန်းတွေကိုလက်တွေ့အကောင့်ထဲပေါ်ရမှာအခက်အခဲတွေလည်းရှိနိုင်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကလည်းသတိပေးနေကြပါတယ်။အပြည့်အစုံကတော့ VOE ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ EPRP ခေါ်တိုင်းရင်းသားငင်းချမ်းရေးရင်းမြစ်စီမံချက်အဖွဲ့စစ်တရချီရန်ခေါ်ကလေးသူငယ်ဆော့ရှောက်ရေးအဖွဲ့နဲ့ ILO ခေါ်နိုင်ငံတကာလှုပ်သမားဖွဲ့စည်းတူဟာ EU ဥရောပသမဂ္ဂအကူအညီနဲ့ရှမ်းပြည်နယ်မှာရုံဖွင့်လစ်သွားမှာဖြစ်ပြီးတပ်ဆိုင်ရာအစိုးရဖွဲ့နဲ့ညှိနှိုင်းပြီးဒီမေလကနေစပြီးတော့လုပ်ငန်းဆောင်တာတွေကိုလှုပ်ဆောင်သွားမယ်လို့တိုင်းရင်းသားငြိမ်းချမ်းရေးအရေးမြင့်စီမံချက်အဖွဲ့ EPRP ရဲ့စီမံကိန်းညှိနှိုင်းရေးမှူးနိုင်အကော့ရော့ကလည်းခုလိုပြောပါဗျာ
ကျန်းမာရေးအတွင်းမှာဆိုရင်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကသဘောတူနိုင်တဲ့နေရာမျိုးနဲ့အစိုးရဖွဲ့ကဖွင့်ပြချက်ပေးနိုင်တဲ့နေရာမျိုးပေါ့နော်အဲ့ဒါလေးကျွန်တော်တို့နည်းနည်းပြန်ကြည့်ရမှာပေါ့ကျွန်တော်တို့ငြိမ်းချမ်းရေးဆိုအဆောက်အဦပြည်နိုင်တဲ့ဒီလုပ်ငန်းတွေပေါ့နော်ဥပမာသူတို့ဒေသန္တရတွဲဆောင်ပွဲတွေသူတို့ဖြစ်သူတို့လက်နက်ကိုင်ဖွဲ့တွေပါတယ်နောက်နိုင်ငံရေးပါတီတွေပါတယ်စီတူလူတူတွေပါတယ်အဲ့ဒီလိုမျိုးတွဲဆောင်ပွဲတွေဖိုရမ်တွေနောက်ပြီးတော့ကျွန်တော်တို့ဒီလုပ်ငန်းဆိုင်ဒီကပ်စီယံဘယ်လိနဲ့ဆက်တက်တဲ့ကိန်းမ်းလေးတွေပေါ့နော်အဲ့ဒါတွေလည်းကျွန်တော်တို့လုပ်ဖို့ရှိပါတယ်နောက်တစ်ခုကပါလဲဆိုတော့ကျွန်တော်တို့ဒီတစ်ချောင်းလုံးတိုင်းသားဒေသတွေမှာဒီစစ်တမ်းကိုခံစားခဲ့ရတော့ကျွန်တော်တို့အဲ့ဒီစစ်တမ်းဖြစ်ခဲ့တဲ့ဒေသတွေမှာပေါ့နော်ကျွန်တော်တို့ပြည်သူတွေပြန်လဲစစ်နိုင်ဖို့ဒီလိုအပ်တဲ့အခြေအနေဆောက်ဦးလေးတွေဥပမာစာတင်ကြောင်းတို့စီယုံတို့လမ်းတို့တရာတို့အစီအစဉ်တော့မဟုတ်ပါဘူး။ဒီပြည်သူအဖြစ်နေမှာပေါ့အဲ့ဒါတွေကျွန်တော်တို့လုပ်ပြီးတော့အစီအစဉ်ရှိနေတယ်
။ဒီဖွဲ့စည်းရဲ့ယုံတွေကိုရှမ်းပြည်နယ်တောင်ကြီးမြို့မှာဖွင့်လှစ်သွားမှာဖြစ်ပါတယ်။ ILO, EPRP, Sector Children စတဲ့ဖွဲ့စည်းတွေဟာရှမ်းပြည်နယ်တွင်အခြေပြုလှုပ်ဆောင်ဖို့အတွက် EU ကနေလက်နက်ထောက်ပံ့မှုပေးထားပါတယ်။ဒီဖွဲ့စည်းတွေအနေနဲ့မိမိတို့ဖွဲ့စည်းရဲ့တက်ဆိုင်ရာလုပ်ငန်းတာဝန်တွေကိုလှုပ်ဆောင်သွားမယ့်အကြောင်းနိုင်အကော့ရော့ကအခုလိုဆက်ပြောပါတယ်
။ကျွန်တော်မှအားလုံးကပတ်သနာအဖွဲ့အား၅ခုရှိရပါတော့။အာအဲ့ဒီ၅ခုကသူတို့တက်ဆိုင်ရာလိုက်ကောင်တက်ဖို့နေတဲ့လုပ်ငန်းတွေဆက်ဆက်ပြီးတော့ဖော်ဆောင်သွားလို့အဲ့လိုလိုစီစဉ်ထားပါတယ်။ဥပမာ ILO ကဘာလုပ်ဆိုတော့ကလေးစစ်သားပါပြောင်ရေးတို့အာမအလို့အပေးခိုင်းစီခိုင်းရမှုပါပြောင်ရေးဆိုတဲ့ပုံစံမျိုးလေးတွေပေါ့ဗျာ။အဲ့ဒါကတော့သူတို့စွန့်ကျင်တဲ့အလို့သူတို့လုပ်နေတဲ့အလို့တွေပေါ့။
လက်ရှိရှမ်းပြည်နယ်မှာနေမြေအေးချမ်းတည်ငြိမ်မှုမရှိတဲ့အနေအထားကြောင့်နိုင်ငံတကာဖွဲ့စည်းတွေလာရောက်အခြေချတာကိုကြိုးဆိုပေမဲ့လက်တွေ့လုပ်ငန်းကောင်းသွယ်ဖော်နိုင်ဖို့ခက်ခဲမယ်လို့ရှမ်းလူခွေးရေးမန်တန်ရဲ့ပြောရေးဆိုခွင့်ရှိသူကိုခွန်မိုင်းကအခုလိုပြောပါတယ်။
ကျွန်တော်အမိနဲ့မြင်လာတော့ကောင်းပါလေဒါပေမဲ့ဒီဟာချက်ချလုပ်ဖို့အတွက်ဆိုတဲ့ဟာတော့ဖြစ်လာနိုင်လားမဖြစ်လာနိုင်လားဆိုတာတော့90%ခံတော့ပဲရှိနေတယ်
ရှမ်းပြည်နယ်မှာဆိုရင်အစိုးရစစ်တပ်နဲ့တိုင်းဒေသစစ်တပ်တို့ဖြစ်တဲ့ကိုကန်တပ်ဖွဲ့တောင်းပလောင်တပ်ဖွဲ့ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့တွေနဲ့စစ်ရေးရပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့အရမလောအပေးစေခိုင်းမှုအပေါင်းဝင်အရမတတတဲ့စူးစမ်းမှုပြဿနာတွေလည်းရှိနေပါသေးတယ်အထူးသဖြင့်တောင်ပိုင်းရှမ်းပြည်နယ်ဘက်ကလွယ်လင်ခရိုင်မိုင်းကန်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေတတတဲ့စူးစမ်းမှုတွေရှိနေစေလို့ဒေသခံကိုဆိုင်းခန်းကအခုလိုပြောပါတယ
်ဒီရောက်တောင်းနေရောက်ကြီးတဲ့အင်ဆောင်စုတွေပေါ့ဒီရောက်သွားရမှာဆိုပြီးတော့ဒေသဖွဲ့ကို60ကျော်လောက်ကောက်ထားပြီးတော့အခုတို့ရှင်းသားနေပါလေပြေးရတယ
်ဒီမေလအတွင်းမှာပဲမိုင်းကန်မြို့နယ်အတွင်းတတတဲ့အဖြစ်300လောက်ကိုကောက်ယူပြီးစစ်တင်တန်းပေးခဲ့တယ်လို့တခြားဒေသခံသူဖြစ်သူကိုဆိုင်းမောင်ကပြောပါတယ်အခုလိုရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာနေမှုကြောင့်မြန်မာစစ်တပ်ပါဝင်တိုင်းရင်းသားစစ်တပ်တွေအနေနဲ့လည်းတတတဲ့အဓမ္မစုဆောင်မှုနဲ့ကလေးစစ်သားအုံပြမှုတွေရှိနေတာကြောင့်အခုလိုနိုင်ငံတကာဖွဲ့စည်းတွေရှမ်းပြည်နယ်မှာခြေချခြင်းအဖြစ်ဒီကိစ္စတို့တဖြည်းဖြည်းပြက်ွယ်သွားမယ်လို့မျှော်လင့်ကြောင်းရှမ်းလူခွေးရေးဖွဲ့တွေကနေတုံ့သက်ထားပါတယ်။မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲပြီးဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းမှာ EU ဥရောပသမဂ္ဂအဖွဲ့ကနေပိတ်ဆို့တန်ခတ်မှုတွေလျှော့ချလိုက်ခဲ့တယ်လို့ပြည်တွင်းမျိုးရက်ပြန်လည်ရင်ကြားစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကဏ္ဍတွေမှာ EU ကနေအကူအညီတွေစတင်ပေးဆောင်လာခဲ့ပါတယ်ခင်ဗျာ။
နိုင်ငံ့အိမ်ပြောပြပေးခဲ့တာဖြစ်ပါတယ်တင်းလာနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာမို့ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကတော့အစီအစဉ်နဲ့အဆုံးသတ်သေးခင်ချက်နေသေးတဲ့အချိန်တွင်မှသတင်းချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါအောင်ရှင်
အီရန်နိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ရာမာဒီကို IS Islamic စစ်သွေးကြွတွေလက်ထဲကနေပြီးတော့အစိုးရဘက်ကနေပြီးတော့တိုက်ပီးတဲ့တပ်ဖွဲ့တွေပြန်ပြီးတော့သိမ်းပိုက်နိုင်လိမ့်မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကဒီကနေ့ပဲပြောသွားပါတယ်။အီရန်အစိုးရဘက်ကလုံနိုင်တဲ့အခွင့်အရေးတွေရှိပါတယ်။အခြေအနေတွေကလာမယ့်ရက်ပိုင်းတွေအတွင်းမှာပြန်ပြောင်းပြီးတော့ပြောင်းသွားစေရလိမ့်မယ်လို့သူယုံကြည်ကြောင်းစစ်သွေးကြွတွေကရာမာဒီမြို့ကိုသိမ်းထားပြီလို့ပြောပြီးနောက်နေမှာပဲ Mr. Kerry ပြောသွားတာဖြစ်ပါတယ်။ဘိုက်တန်မြို့တော်နဲ့125ကီလိုမီတာကွာဝေးတဲ့အဲ့ဒီမြို့မှာ၃ရက်ရှိလာပြီဖြစ်တဲ့တိုက်ပွဲအတွင်းမှာလူပေါင်း900သေဆုံးခဲ့ရပြီလို့ဒေသနာအရာရှိတွေကဆိုပါတယ်။ကိုရီးယားကျွမ်းကျယ်လုံခြုံရေးနဲ့ American Korea နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်တောင်ကိုရီးယားသမ္မတဘက်ကေဟေနိုင်ငံသားရေးဝန်ကြီးယွန်ပျောင်ဆယ်ရိုနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဆိုးမျိုးတော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အမေရိကန်အနေနဲ့နှစ်ဖက်ဆွေးနွေးပွဲကျင်းပရေးအစပြုလှုပ်ဆောင်နိုင်အောင်လို့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့ဘာမှလုပ်ပုံမရဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပူရဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မြန်မာအစိုးရထိပ်ပိုင်းတာဝန်ရှိသူတွေဟာအင်းနီးချင်းနိုင်ငံတွေအပါအဝင်နိုင်ငံပေါင်း40ကျော်ကတန်တမန်တွေနဲ့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံပြီးတော့ဒေသရင်းမှာတိုးပွားလာနေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့သူတို့ရဲ့ရည်ရည်ချက်ကိုရှင်းပြခဲ့ပါပြီ။မြန်မာနိုင်ငံရေးစင်တာမှာပြုလုပ်တဲ့ဒီဆွေးနွေးပွဲမှာမလေးရှား၊အင်ဒိုနီးရှား၊ထိုင်း၊အိန္ဒိယ၊တရုတ်နဲ့စင်ကာပူနိုင်ငံတွေကတန်တမန်တွေအပြင်ကုလသမဂ္ဂနဲ့တခြားကိုယ်စားလှယ်82ဦးတက်ရောက်ခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးတန်နာကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.